ပြင်းပြင်းနဲ့များဝီခရိုင်ထဲမှာမြန်မာဘက်ကစစ်ကောင်စီတပ်တွေနဲ့ပြင်းအမျိုးသားလွတ်မြောက်ရေးတပ် KNLA PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲရက်ဆက်ဖြစ်နေပြီး AB 19ရက်နေ့မှာတိုက်ပွဲတွေပို့ပြီးတော့ပြင်းထန်ခဲ့ပါတယ်ဒီအကြောင်း VOA ထိုင်းချီဆိုင်သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်ပြည်နယ်မြောက်ဝီခရိုင်ထဲမှာမြန်မာဘက်ကစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီး AB 19ရက်နေ့မှာတော့တိုက်ပွဲတွေအတော်ပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပြပါတယ်
။ဟုတ်ပါလက်လက်ကြီးကြီးနဲ့ဆန်းဖြစ်တယ်ကျွန်တော်တို့ဒီကလည်းမနေ့အစိုးရပေါ့နော်အမနေ့ဝီနီဝီနီ9နာရီကျော်လောက်မှစပြီးပြီးတော့မက်ကနေကိုသူတို့ကဒီစကားစကားစစ်ကြောင်းထိုးလာတာပေါ့ကျွန်တော်တို့ရှိတဲ့နေရာဘက်ကိုစစ်ကြောင်းထိုးလာတယ်လက်လက်ကြီးနဲ့လည်းလှမ်းပစ်တယ်အဲ့မှာတိုက်ပွဲတွေဆက်ဖြစ်ကြတယ်အဲ့ကွာတော့ဟိုကြာဆုံးထိခိုက်ရတော့အခုကြုံကြည့်တော့တင်းမထုတ်ပြန်လေလေချောင်းတိုက်ခိုက်မှုလေတိုက်ပွဲဖြစ်ပြီးတောက်ကြမှာသူကလေချောင်းပစ်ကူနဲ့အဲ့ဒီအကျဲဆိုင်ကြရင်နဲ့အစ်စ်ကူလာခဲ့တယ်မယ်ဟုတ်ကဲ့တိုက်ပွဲပြင်းတယ်တိုက်ပွဲကနေ့နဲ့တနားရီလောက်ထိကိုမရက်ဘူးပေါ့မနာဘူးပေါ့နော်အဲ့လိုမျိုးဆက်လိုက်ဆက်လိုက်ဖြစ်သွားတယ
်ဒီဒီလာ၁၈ရက်နေ့တုန်းကလည်းစစ်ကောင်စီဘက်ကနေ PNU အဝတ်အစားတွေနဲ့ဗက်တရိတ်တွေတက်ပြီးအသွင်ယူပြီးစစ်ကြောင်းထိုးလာတဲ့အတွက်ဒီနုံစစ်ကြောင်းနဲ့တိုက်ပွဲတွေဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ
်ကျွန်တော်အဆုံးမူရတဲ့နေမျိုးတွေကိုသူတို့ထိုးစစ်နေတာအချင်းချင်းထိုးတော့ထိုးပေါက်လို့မရတဲ့ခါကျတော့ KNU ယူနီဖောင်းတွေဝတ်ပြီးတော့ KNU ဘက်တစိတ်တွေနဲ့အတွင်ယူပြီးတော့ထိုးစစ်နေလာတယ်ထိုးစစ်နေလာတော့ကျွန်တော်တို့ဘယ်နော်ဟိုလမ်းနဲ့တွေ့ပြီးတော့အဲ့မှာတိုက်ပွဲဖြစ်တယ်သူတို့စီကနှစ်ယောက်ကြာတယ်လည်းလည်းနှစ်လေးရခဲ့တယ
်တိုက်ပွဲတွေအတွင်းထိခိုက်သေးဆုံးမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ပူပေါင်းတပ်ဖွဲ့တွေဘက်ကပါသတင်းထုတ်ပြန်လာမရှိသေးပါဘူးပြီးခဲ့တဲ့မတ်လ25ရက်နေ့ကစပြီးမြဝတီခရိုင်တွေကကုန်းကြေးစုံနဲ့ရဲစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မှာတော့တိုက်ပွဲတွေပြင်းထန်လာသလိုထိုင်းဘက်ကလည်းစစ်ဘေးရှောင်8000ကျော်ထွက်ပြေးလာခဲ့ရပါတယ်အခုမက်ကနန်နဲ့အနီးတဝိုက်ကကျေးရွာသားတွေလည်းထွက်ပြေးနေရပြီးသူတို့ရွာကိုမီးရှို့ခံရတာလက်နက်ကြီးတွေနဲ့နေ့စဉ်ပစ်ခတ်တာတွေရှိနေတဲ့အတွက်နေရက်မပြောင်းရဲကြတာကြောင့်တောတောင်တည်တဲ့ဘုံကြီးကျောင်းတွေထဲမှာကိုလုံးနေထိုင်နေရပါတယ်ရှင်